နိုင်ငံကိုစီမံအုပ်ချုပ်ခွင့်ရတာလာသားလောက်ပဲရှိသေးတဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအဖွဲ့နဲ့ပတ်သက်ပြီးပြင်းထန်တဲ့ဝေဖန်မှုတစ်ခုပြီးခဲ့တဲ့ရက်ပိုင်းကထွက်ပေါ်လာပါတယ်။ဝေဖန်ပြောဆိုလိုက်သူကတော့အစင်လာကြီးပြီးထင်ရှားတဲ့တိုင်းသားခေါင်းဆောင်လည်းဖြစ်ဒေါက်ဆန်းစုကြည် NLD နဲ့ကာလကြာရှည်မဟာမိတ်လည်းဖြစ်နေတဲ့ရှမ်းခေါင်းဆောင်ဦးခွန်ထွန်းဦးဖြစ်တာကြောင့်လည်းဝေဖန်ချက်ကပိုပြီးကြေရက်သွားစီပါတယ်။သူပြောခဲ့တာကိုအနှစ်ချုပ်လိုက်ရင် NLD ဟာတိုင်းသားအရေးအတွက်အာမကိုရတော့ဘူးဆိုတာပါပဲ။ဥက္ကဋ္ဌဦးကဒီစကားကိုဘာကြောင့်ပြောတာလဲ။လက်ရှိ NLD ရဲ့လုတ်ကန်ဆောင်ရွက်ပုံတွေဟာတကယ်ပဲတိုင်းသားအရေးအတွက်အာကိုလို့မရနိုင်တော့ဘူးလားဆိုတာဒီတစ်ပတ်ဆွေးနွေးကြည့်ကြရအောင်ပါ
။ပြီးခဲ့တဲ့မေလ9ရက်နေ့ကရန်ကုန်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရုံးချုပ်မှကျင်းပတဲ့ညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA အစည်းအဝေးမှာဥက္ကဋ္ဌဦးပြောခဲ့တာကအခုလိုပါ။အာကိုတကြီးနဲ့မဲထဲလိုက်တယ်ထဲလိုက်တဲ့အခါကျတော့ရလကရခိုင်ကိစ္စမှာတော်တော်လေးကိုတိတိတတ်တာကြီးဖြစ်သွားပြီအဲ့ဒီတော့ဆိုလိုချင်းကတော့ဘယ်နည်းနဲ့မစူ NLD ဒီတိုင်းရင်းသားအရေးအတွက်ကတော့တိတ်အာမကိုရတော့ဘူးတိုင်းရင်းသားတွေအာကိုစရာဆိုလို့ UNA ဒါမှမဟုတ် NBF ရှိခဲ့ရင်လည်း NBF ဖြစ်လာမှာပေါ့ဗျာနောက်ပြီးတော့ကျွန်တော်တို့လွှတ်တော်မှာတက်နေတဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေပေါ့နော်ဆိုပြီးဖြစ်ပါတယ်။ဥက္ကဋ္ဌရည်ညွှန်းလိုတာကပြီးခဲ့တဲ့ရွေးကောက်ပွဲရလက်အရရခိုင်ပြည်နယ်မှာရခိုင်အမျိုးသားပါတီကအမတ်နေရာအများစုရခဲ့တယ်။ဒါပေမဲ့တကယ်တကယ်ပြည်နယ်ဝင်ကြီးချုပ်ခန့်တဲ့အခါအမတ်နေရာအများစုအနိုင်ရတဲ့ရခိုင်အမျိုးသားပါတီကတယောက်ကိုမှမခံဘဲ NLD အမတ်ဦးညီပုကိုခန့်ခဲ့တယ်ဒါဟာတိုင်းရင်းသားပြည်သူတွေရဲ့ဆန္ဒကိုမလေးစားဘူးဒေါက်ဆန်းစုကြည်နဲ့ NLD ပြောပြောနေတဲ့ Federal ပြည်ထောင်စုကိုပုံဖော်လိုတဲ့ဆန္ဒရှိပုံမရဘူးဆိုတဲ့သဘောမျိုးဆိုလိုရင်းဖြစ်ပါတယ်ဒီအခြေခံရှုထောင့်ကကြည့်မယ်ဆိုရင်ဥက္ကဋ္ဌဦးပြောတာမှန်ပါတယ်ဒါပေမဲ့လည်း NLD အနေနဲ့အစိုးရမဖွဲ့နိုင်ခင်ဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ရခိုင်ပြည်နယ်ရဲ့ထူးခြားချက်တွေကိုထက်တွက်ပါမှဒေါက်ဆန်းစုကြည်တို့ဘာကြောင့်အဲ့လိုဆုံးဖြတ်ခဲ့ရသလဲနားလည်နိုင်မယ်ဖြစ်ပါရဲ့
အားလုံးသိကြပြီဖြစ်တဲ့အတိုင်းရုပ်ောက်ပွဲရလတ်တွေထွက်ပေါ်ပြီးနောက်ဒေါက်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံဆွေးနွေးမှုရှိခဲ့ပါတယ်အဲ့ဒီဆွေးနွေးမှုတွေထဲမှာဒေါက်ဆန်းစုကြည်တမရဖြစ်ရေးပုံမှန်59စလုံးကိုဆိုင်းငံ့နိုင်ရေးကိစ္စပါသလိုတပ်မတော်ဘက်ကပြည်နယ်နဲ့တိုင်းဝန်ကြီးချုပ်၄နေရာတာဝန်ယူလိုကြောင်းညှိနှိုင်းတဲ့အချက်လဲပါပါတယ်အဲ့ဒီထဲမှာရခိုင်ပြည်နယ်ဝန်ကြီးချုပ်နေရာလဲပါပါတယ်တမရကာဝေးဦးစီးချုပ်ဘက်ကအကြောင်းပြနိုင်တာကတော့ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးဆန်တဲ့ပြည်ပခန့်တွေအကြီးအကျယ်ဖြစ်ပွားခဲ့ပြီးနယ်မြေတည်ငြိမ်အေးချမ်းမှုမရှိသေးဘူးနိုင်ငံတကာအသံဝိုင်းကလည်းအမြဲပဲဝေဖန်စောင့်ကြည့်နေတဲ့နယ်မြေဖြစ်နေတယ်ဒါကြောင့်တမရဘက်ကခန့်အပ်မဲ့ဝန်ကြီးချုပ်တယောက်တာဝန်ယူသင့်တယ်ဆိုပြီးညှိနှိုင်းတာမျိုးဖြစ်နိုင်ပါတယ်ဒီလိုပြည်နယ်ဝန်ကြီးချုပ်တာဝန်တွေတောင်းဆိုတာကိုဒေါက်ဆန်းစုကြည်ဘက်ကညှင်းပယ်ခဲ့ပါတယ်တမရဘက်ကညှင်းပယ်ခဲ့ပြီးပြီမို့အခြားဘယ်အင်အားစုကမှဒီလိုတာဝန်မျိုးတွေမပေးဘဲ NLD အမတ်တွေကိုပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေအဖြစ်ခန့်အပ်ခဲ့တာဖြစ်နိုင်ပါတယ်။ရခိုင်ပြည်နယ်မှာတော့အခြားအချက်လက်တွေတောင်ရှိကောင်းရှိနိုင်ပါတယ်။ဒီနေရာမှာစဉ်းစားဖို့လိုတာကရခိုင်ပြည်နယ်မှာအမတ်နေရာအများစုနိုင်ရတဲ့ရခိုင်မျိုးသားပါတီကိုဝန်ကြီးချုပ်နေရာမပေးတာလေးတစ်ခုတည်းနဲ့တိုင်းသားတွေအနေနဲ့ NLD ကိုအားကိုးလို့မရတော့ဘူးလို့ကောက်ချက်ချနိုင်မလားဆိုတာပါ
။မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဖြစ်ပွားနေတဲ့တိုင်းသားဆိုင်ရာပြဿနာကိုပြန်ကြည့်ရင်တိုင်းရင်းသားတွေတန်းတူအခွင့်အရေးမရခြင်းတယံဇာတခွဲဝေမှုမှာမျှတမှုမရှိခြင်းတည်နေရီစည်ရည်တွေနဲ့နေခြင်းစတဲ့အချက်တွေကိုအခြေခံတာတွေ့ကြရမှာဖြစ်ပါတယ်ဒီအချက်တွေကြောင့်ပဲလက်နဲ့ဆွဲကင်တိုက်ပွဲဝင်ကြတဲ့အထိတိုင်းရင်းသားအရေးလှုပ်ရှားမှုပြင်းထန်ခဲ့တာတွေ့နိုင်ပါတယ်တိုင်းရင်းသားတွေနဲ့ပြည်တွင်းစစ်ဖြစ်ပွားခဲ့တာလွတ်လပ်ရေးရပြီးစ1949ခုနှစ်ကစတဲ့ဆိုပေမဲ့ဗိုလ်ချုပ်နေဝင်စစ်တပ်နဲ့အာဏာသိမ်းလိုက်တဲ့1962ခုနှစ်နောက်ပိုင်းကစပြီးပိုးပြီးဆိုးရွားလာတယ်ဆိုရင်တော့မှားမယ်မထင်ပါဘူးဗိုလ်ချုပ်နေဝင်ဟာတိုင်းရင်းသားတွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲကိုနိုင်ငံရေးနည်းလမ်းအရဖြေရှင်းဖို့မကြိုးစားသလိုတိုင်းပြည်ကိုလည်းတိုင်းခုနှစ်ခုနဲ့ပြည်နယ်ခုနှစ်ခုအဖြစ်ဖွဲ့စည်းခဲ့တာမျိုးကိုလည်းသူ့လက်ထက်မှာအကောင့်ထဲပေါ်ခဲ့ပါတယ်1988ခုနှစ်စစ်တပ်ကတကြော့ပြန်အာနာသိမ့်တက်လာပြီးနောက်ပိုင်း အာဏာရှင်ပိုချုပ်မှုကြီးတန်းရွှေလက်ထက်မှာတော့တိုင်းရင်းသားပြဿနာမပြေလည်တဲ့အပြင်ပိုးပြီးဆိုးရွားလာတယ်လို့တော့ပြောနိုင်ပါတယ်။သူ့လက်ထက်မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့ကိုနိုင်ငံရေးအရဆွေးနွေးတာမျိုးမဟုတ်ပဲအပြစ်အခက်ရက်စဲပြီးစီးပွားရေးလုပ်ခွင့်ပေးတဲ့နီးနဲ့တိုက်ခိုက်မှုတချို့ရက်စဲအောင်လုပ်တဲ့နီးကျင့်သုံးခဲ့ပါတယ်။အဲ့ဒီလိုလှုပ်ခြင်းအပြင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေသူ့ဘာသူပျက်စီးသွားလိမ့်မယ်။အခြားတစ်ဖက်မှာလည်းကရင်လက်နက်ကိုင်တပ်ဖွဲ့ KNU လိုအဖွဲ့မျိုးကိုစီရေးအရဖိပြီးတိုက်ခိုက်ချေမှုန်းနိုင်လိမ့်မယ်လို့တွက်ဆပြီးလုတ်ကင်ခဲ့တာမျိုးဖြစ်ပါတယ်။အစိုးဆုံးကတော့တက်မတော်ကိုတီထောင်စုတက်မတော်ဖြစ်အောင်တိဆောက်ရမယ်အစား။ကရင်ကချင်ရှမ်းစတဲ့တိုင်းရင်းသားတွေမပါတဲ့ဗမာကြီးဆိုတဲ့တက်ဖြစ်အောင်စနစ်တကျတိဆောက်ခြင်းပါပဲ။တက်မတော်ဟာတီထောင်စုအသွင်မဆောင်ပဲဗမာစစ်တပ်လိုဖြစ်လေလေတိုင်းရင်းသားပဋိပက္ခကိုဖြေရှင်းလို့ခက်လေလေအခြေအနေစိုက်စီခဲ့ပါတယ်။ချုံကြီးပြောရရင်မြမပြည်မှာတိုင်းရင်းသားအရေးမဖြေရှင်းနိုင်တာဟာစစ်အာဏာရှင်စနစ်ကြောင့်လို့ပြောနိုင်ပါတယ
်။အခုလက်ရှိတိုင်းပြည်ကို NLD အစိုးရကစီမံခန့်ခွဲအုပ်ချုပ်ခွင့်ရနေပါတယ်။ဒေါက်တာစုကြည်ဟာဖက်ဒရယ်ဆိုတဲ့စကားလုံးကိုအစောဆုံးပြောခဲ့တဲ့နိုင်ငံရေးခေါင်းဆောင်တယောက်ဖြစ်ပြီးတိုင်းသားအရေးဖြေရှင်းဖို့ကိုလည်းလက်တွေ့လုပ်ကင်နေပါတယ်။တိုင်းပြည်လုံးမှာအပြစ်ခတ်ရစေးရေးငြိမ်းချမ်းရေးရရှိရေး27ရာစုပင်လုံညီလာခံကျင်းပပြီးတိုင်းသားပြည်ထနာအဖြေရှာရေးစတာတွေအကောင့်ထဲပေါ်နေတာဟာတိုင်းသားအရေးဖြေရှင်းနေတာပဲဖြစ်ပါတယ်။ဒါဒီမကအစိုးရဖွဲ့ခွင့်ရလာတဲ့အခါတိုင်းသားဒေသဖွံ့ဖြိုးတိုးတက်ရေးတရံဇာတာကရလာတဲ့အကျိုးကျေးဇူးတွေကိုတိုင်းသားတွေခံစားခွင့်ရရေးကိုလည်းလုပ်ကံရအောင်မှာဖြစ်ပါတယ်။ဒီအတွက်အားကောင်းတဲ့အစိုးရတရားဖြစ်အောင်တည်ဆောက်နေတာလည်းဖြစ်ပါတယ်။ဒါကြောင့်တိုင်းသားတွေအနေနဲ့ရခိုင်ပြည်နယ်ဝင်းကြီးချုပ်ပြည်ထနာတစ်ခုတည်းနဲ့တိုင်းသားတွေအရေးNLD ကိုအားမကိုရတော့ဘူးဆိုပြီးထင်မြင်လွဲတာမျိုးမဖြစ်သင့်ပါကြောင်းဒေါက်တာစုကြည်နဲ့ NLD ဟာတိုင်းသားဒန်းလူရေးကိုအကောင့်ထဲပေါ်မဲ့ခေါင်းဆောင်နဲ့နိုင်ငံရေးပါတီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်